မြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုတွေဖြစ်နေရမှာပဲခူးတိုင်းကအဆိုးဆုံးဖြစ်နေပြီးပဲခူးတိုင်းအတွင်းမှာရေဘေးကယ်ဆယ်ရေးစခန်း200ကျော်ဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်မှာရေပြန့်ကျသွားပြီးဆိုပေမဲ့ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတချို့မှာမြေရေတိုးနေတဲ့အခြေအနေရှိနေတော့မှာမြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုနောက်ဆုံးအခြေအနေတွေကို VOA သတင်းထောက်နိုင်ကုန်အိမ်ကစူးစီးသတင်းပေးပို့ထားပါတယ်ရှင်။
စူလန်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်၅ခုမှာမိုးသည်သန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးကရေဘေးတက်မှုအခြေအနေကိုတော့တိုင်းဆိုရစီမံဘဏ္ဍာဝန်ကြီးဦးညွတ်ရွှေက VUA ကိုခုလိုပြောပါတယ
်။အင်ဂျီပေါင်း 21,169 အိမ်တော်စုပေါင်းက 22,226 လူရေပေါင်း 32,809 ရေဘေးတက်တယ်ပေါ့နော်။ပြည်ထောင်စုစခန်းပေါင်း 204 ခု
ရေဘေးတက်သူတွေကိုတိုင်းဒေသကြီးဆိုးရွားကနေကိုကဲပြီးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားတယ်လို့တိုင်းဒေသကြီးရေဘေးဒုက္ခသည်ကိုကဲရေးစခန်းခေါင်းဆောင်လက်ဖြင့်ဝန်ကြီးဦးညွတ်ရွှေကခုလိုဆက်ပြောပါတယ
်။ဘကိုးမှာသာသနာ့ဘိတ်မှာတိုင်းဒေသကြီးရေဘေးဒုက္ခသည်ကိုကဲစခန်းဖွင့်ပြီးတော့မှကျွန်တော်ကိုယ်တိုင်ခေါင်းဆောင်ပြီးတော့တိုင်းဒေသအုပ်ချုပ်ရေးမှူးတွေရှိတယ်။နေ့တိုင်းနေ့တိုင်းခဏခဏအကြီးတွေအကုန်လုံးခေတ်ချင်းတိုင်းချင်းသာသနာ့ရှိနေထိုင်တယ်စခန်းတစ်ခုတိုင်းတစ်ခုတိုင်းမှာမြို့နယ်အဆင့်အရာကြီးတယောက်ပဲအကြီးရောအဆိုးရမှုရယ်ဆိုင်ရည်မှုရယ်ဆိုင်မောရယ်သူတို့ခေါင်းဆောင်တားပြီးတော့မှသူတို့လူအချက်တွေကိုဖြည့်ဆည်းဖို့အတွက်နေ့စဉ်တရင်ယူနေတယ်နေ့စဉ်နဲ့မျှပြောင်းစုကိုဆင်းရဲပို့နေတယ်လူကြရရလည်းတိကျညှူနေတာရှိတယ
်ပကူတိုင်းဒေသကြီးမှာဆိုရင်ပြီးခဲ့တဲ့28ရက်နေ့တုန်းကမတောက်ဆဲရေပေါက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့လက်ရှိမှာရေတွေရော့ချသွားပြီမဲ့လည်းရေဘေးရှောင်တွေနေရမပြန်နိုင်သေးပါဘူးဒုရယမိုးများဆုံးရွာသွန်းပြီးရေကြီးနေတာကတော့ကရင်ပြည်နယ်ပါမိုးလေဝသနဲ့ဇလဗေဒကနေစိုးရင်ရေအမှတ်ကနေကျနေပြီဆိုပေမဲ့လည်းကရင်ပြည်နယ်ဘက်မှာမြေကြီးတိုးနေတဲ့အခြေအနေမှာရှိနေတယ်လို့သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
ဇလဗေဒကပြောတဲ့အတိုင်းဆိုရင်တော့ရေကျသွားတာပေါ့6လမ်းမလောက်ကျသွားသူတို့ပြောတော့ပေါ့ဒါနဲ့မြို့ပေါ်မှာကြည့်တော့ရေကဒီတိုင်းမှရှိနေသေးတယ်ပေါ့ဒုက္ခသက်စခန်းလူတွေကအိမ်မပြန်ရဲသေးဘူးတခြားမြို့နယ်တွေမှာလည်းရေတော်တော်ကျသွားတယ်ဆိုလည်းမြို့နယ်ကျွန်တော်တို့ကိန်းပြီးရင်လည်းမရှိသေးဘူးအခုအဲ့လိုမကျတဲ့ကြားထဲမှာဈာမီးရဲ့လက်ဝဲပဲကမ်းမှဆိုရင်ရွာရှိရွာလက်ရပဲကမ်းမှဆိုရင်ကော့ဘေးတို့ကော့ပလိုင်းကော့ပေါ့ဖရာကြီးအဲ့ဒီရွာတွေဘက်မှာရေကနည်းနည်းတော့ပြန်တက်လာသေးတယ
်ကရင်ပြည်နယ်တွင်းရေကြီးမှုကြောင့်ဖရာသုံးစုမြို့နယ်ကော့ကဲမြို့နယ်တွင်းမှာသရားတွေရေတိုက်စားပြိုကျနေတာကြောင့်ကားလမ်းကြောင်းသွားလာရေးမှာခက်ခဲတွေ့နေစေဖြစ်ပါတယ်တနင်္လာရီတိုင်းဒေသကြီးတဲကရေကြီးမှုအများဆုံးဖြစ်ခဲ့တဲ့တနင်္လာရီမြို့နယ်ထဲမှာရေမကျသေးတာကြောင့်ရေဘေးဒုက္ခတွေတွေနေရမပြောင်းနိုင်သေးဘူးလို့တနင်္လာရီမဲဆန္ဒနယ်ကတိုင်းလူတော်ကိုယ်စားလှယ်ဦးရဲမြင့်စုကပြောပါတယ
်။ရေဘေးကြောင့်တောက်ရှိတဲ့လူတွေကဖတ်ဆောင်တဲ့ကိုဦးရှိပါတယ်ကကျေးဇူးရှင်ရောက်တော့1023ဦးရောက်ပြီးတော့တနင်္လာရီကတော့ဒီ၄ဆရာဖိတ်ပြီးလေးပါနေတာလေးရှိတယ်ကြ။ဘုလိုကြီးကြောင့်စာပေကြောင့်လို့မှသူတို့ကြီးလို့တဲ့နေရာမှာနေတာလေးရှိတယ်ကြ။ဒီဘေးစိတ်ကျေးဇူးရှင်နေတော့ကျွန်တော်တို့ဖြစ်ခုကြံပါသေးတယ်ကြ။ဘုလိုဘုလိုကြီးတွေကရွာနေတယ်ကြ။ဒီကြောက်မှအကြံလို့ရမှာလေးဒီကြောက်တွေကတော့တန်လို့မရဘူးကြ
။မုံပြင်းတဲ့အတွင်းမှာတော့ရေပြန်ကျသွားတဲ့အတွက်ဘီလင်းမျိုးကရေဘေးချောင်းတွေနေရပြန်နေကြပြီလို့ဘီလင်းရေဘေးကယ်ဆယ်ရေးစခန်းကိုရောက်နေတဲ့မုံပြင်းတဲ့ဆိုရစီမံကိန်းနဲ့ပန္တရီလူဝေမှုကြီးကြပ်ရေးဝန်ကြီးဥဝနကျော်ကပြောပါတယ်။
ဒီတော့တဲ့တရားတော့တော်တော်များများတော့အိမ်ပြန်နေကြပြီခင်ဗျာဒီကြပါတော့လေ
ဒီရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေးရက်သာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကမ်းလမ်းပုံမှန်သွားလာနေပြီလို့လည်းဝန်ကြီးကပြောပါတယ်။ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းမကွေးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တွေမှာရေကြီးမှုဖြစ်ပွားခဲ့တယ်လို့မြေပြူမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီရေကြီးရေချမ်းမှုအတွင်းလူရေ 34,000 ကျော်ရေဘေးသိမ်းခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။ဒါပြင်ရေကြီးမှုကြောင့်မိုးတွင်းစပါးဆိုင်ခင်းတော်တော်များများလည်းရေမြုပ်ခဲ့ပေမဲ့ပျက်စီးမှုပမာဏကိုတော့မသိရှိရသေးပါဘူး။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတို့မှာနေရာကျဲကျဲနေပြည်တော်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းတို့မှာနေရာဆိတ်ဆိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာနှံ့ပြားမိုးသစ်ချုံရွာခဲ့ပြီးရခိုင်ပြည်နယ်မှာဒေသအလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာနေရာကွက်ပြီးမိုးကြီးခဲ့ပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမှုတ်တုံလေအားကောင်းနေပါတယ်။မနေ့ဖြန်မနေ့သိခန့်မှန်းချက်ကတော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာနေရာဆိတ်ဆိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာနှံ့ပြားမိုးသစ်ချုံရွာပြီးရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းဒေသကြီးချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရရန်နှုန်းဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကုန်အိမ်သတင်းပေးပို့သွားတာပါရှင်။